ကြော်စံနိုင်2019ကတော့ကုန်တော့မယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တစ်နှစ်တာကာလတစ်လျှောက်လုံးမှာအရေးကြီးတဲ့အခြေအနေတွေဘာတွေဖြစ်ခဲ့တယ်လဲဆိုတာကိုပြန်ပြောင်းကြည့်မယ်ဆိုရင်ကျွန်မထင်တယ်အခုနောက်ဆုံးဖြစ်ခဲ့တဲ့ဒီ ICJ မှာကမ်ဘီယားနိုင်ငံကမြန်မာနိုင်ငံကိုတရားစွဲတဲ့ကိစ္စဖြစ်လိမ့်မယ်လို့ထင်တာပဲရှင
့်ဟုတ်ပါခင်ဗျအရေးကြီးဆုံးဖြစ်ရပါပဲ2019ခုနှစ်အတွင်းမှာတရားစွဲတယ်ဆိုတာတဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုဟန်တာပြဖို့အတွက် ICJ ကိုဆောက်လဲတယ်apply လုပ်တယ် application တင်တယ်ဆိုတော့ the ball လို့ use ရမှာဖြစ်ပါတ
ယ် request လုပ်တယ်ပေါ့သူတို့တ
ောင်းတာ request လုပ်တယ်မိသားရခန်လျှောက်ထားတယ်လို့ဆိုပါတယ်အရေးကြီးတာဘာကြောင့်လဲဆိုတော့မြန်မာကရောကမ္ဘာကရောစိတ်ဝင်စားဆုံးသတင်းလည်းဖြစ်တယ်နောက်ပြီးတော့21ရာစုမှာပထမဆုံးတွေ့လာတဲ့စိန်ခေါ်မှုဆိုရင်လည်းဖြစ်တယ်နောက်ပြီးဒီအဆုံးဖြတ်ဒီကိစ္စကိုဒီနေ့ဒီအချိန်မှာပြီးသွားပြီမဲ့နောက်ခေတ်မှာအစဉ်သဖြင့်တို့ကိုးကားလာကြနိုင်မယ်ဘယ်ခုနှစ်ကဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ဂမ်ဘီယာကိစ္စမှာဘယ်လိုဆုံးဖြတ်ခဲ့ရပါလဲဆိုတော့တကယ်စီရင်တုံးပေါ်တဲ့အစဉ်လာတစ်ခုလည်းဖြစ်သွားမှာဖြစ်ပါတယ်အထူးသဖြင့်ဒီကိစ္စအရေးကြီးလာတာဒေါအောင်ဆန်းစုကြည် grand တော့ရောက်ပြီးတော့ခြေပါလျှောက်လဲရဆိုတဲ့အခါမှာလည
်းအများပို့ပြီးစိတ်ဝင်စားလို့ရသွားတယ်နောက်ဆိုမြန်မာနိုင်ငံအတွက်ကဒီ case ကဒါတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ပြောရမှာပဲလေ။ဘာပဲဖြစ်ဖြစ်ဒါလူခွင့်ရေးချိုးဖောက်မှုတွေအရင်စစ်ဆိုးရလက်ထက်တွေကအစဉ်ဆက်ရှိခဲ့ရဆိုပေမဲ့ဒီနိုင်ငံတကာတရားရုံးတစ်ခုမှာကိုယ်တိုင်ဝင်ပြီးတော့ဒါပြန်ပြီးတော့ခုခံခြေပါလျှောက်လဲရတယ်ဆိုတဲ့အစဉ်ကိုရောက်လာတဲ့အခါကျတော့ဒါမြန်မာနိုင်ငံအတွက်လည်းတတော်ကိုအရေးကြီးတဲ့ကိစ္စတစ်ခုလို့ထင်ပါတယ
်။ဟုတ်ပါတယ်စိတ်ကိုအရေးကြီးတဲ့ကိစ္စပါမြန်မာနိုင်ငံမှာဒီလူမျိုးဖြစ်နေတာကလည်းပဲပြည်တွင်းကသာသိနေကြတယ်ဥနိုင်ငံတကာကပြောလာပြီးဒီကိစ္စနဲ့ပတ်သက်လို့သာကဘာကြီးဖြစ်သွားတယ်ဆိုတဲ့အခါကျတော့သိအကြီးရကိစ္စဖြစ်ပါတယ်အဲ့ဒါကြောင့်လည်းမြန်မာပြည်သူတွေလည်းသိအလေးနဲ့ထားရတွေ့ရပါတယ
်ဟုတ်ကဲ့ဂမ်ဘီယာဘက်ကနေပြည်တော်မှာစပြီးတော့ဒါမြန်မာနိုင်ငံကဒီ genocide convention ပေါ့နော်လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာပြည်ညစာချုပ်ကိုချိုးဖောက်တယ်ဆိုတော့ဆွတ်ဆွဲချက်နဲ့စပြီးတော့တရားရုံးမှာတင်ပြလိုက်ပြီးတဲ့နောက်ပိုင်းမှာအပြန်အလှန်ခြေပတာတွေဒီသဟိတ်ကခုံရုံးမှာဒီလာတဲ့မှာပဲပေါ့နော်ကျမတို့တွေ့မြင်ခဲ့ရပြီဆိုတော့ဒီဂျာနာဘွဲဥကျော်ဆန္ဒကိုယ်တိုင်လည်းသွားပြီးတော့တရင်ယူခဲ့ရဆိုတဲ့အခါကျတော့ဒီဂျာနာဘွဲမှာအတိကပေါ့နော်သူတို့နှစ်ဖက်လျှောက်လဲချက်တွေအတိကအချက်ကလေးတွေပေါ့ကျွန်တော်တို့မှတ်သားစရာလေးတွေဘာလေးတွေတုံ့တက်မိလဲ
ပထမနေ့ကတော့ဂမ်ဘီယာဘက်ကသူတို့မြေတရားခံလျှောက်ထားတယ်အတိကသူတို့လူချင်းတာကတော့သူတို့ခေါ်တဲ့ရိုဟင်ဂျာမွတ်စလင်တွေလူမျိုးတုံးသက်ဖြတ်မှုခံရမဲ့အနေအကျအောင်နေတယ်စိတ်ကိုအရေးတကြီးလွှမ်းနေတယ်အဲ့ဒါကိုတားပေးပါဆိုပြီးတော့လောလောဆယ်မှာမဖြစ်အောင်ဆိုပြီးတော့ provisional measures လို့ခေါ်တာပေါ့လေလက်လောလိုက်နာဆောင်ရမယ့်ကိစ္စတွေကိုတရားရုံးကအမိန့်ထုတ်ပြီးတော့တားပေးပါဆိုတာကိုဒါပထမအဆင့်သူတို့ရဲ့ရှောက်ထားချက်ဖြစ်ပါတယ်အဲသူတို့ရဲ့ရှောက်ထားချက်မှာအဓိကကတော့ဒီလူတွေဟာအန်ဒီရဲ့တကယ်ကြောက်ရွံ့နေတယ်ဆိုတာကိုသူတို့သရုပ်ဖွာတော့ဘလို့သက်ခဲ့တယ်ဘလို့ဖြစ်တယ်ဆိုတာတကယ်ပဲလူတွေသဘောပေါက်သွားအောင် convince ဖြစ်သွားအောင်ဟိုအထောက်ထားတဲ့သူတို့တင်ပြပါတယ်အဲဒါကမ်ဘီယာနိုင်ငံဘက်ကအဓိကရှောက်ထားချက်ဖြစ်ပါတယ်အဲဒီတရားရုံးဒီကိစ္စမှာမြန်မာနိုင်ငံကိုအဲ့လိုဆက်မဖြစ်အောင်တားပေးပါဆိုတော့သူတို့လိုအပ်ချက်တွေကိုထောက်ပြပြီးတော့တားဖို့ဖြစ်ပါတယ်။
ဒါကမ်ဘီယာဘက်ကအတိအကျတင်ခဲ့တာ
ပထမနေ့မှာ
ဒုတိယနေ့ကျတော့မြန်မာဘက်ကဒါကိုခုခံခြေပါတာကိုကျွန်တော်တို့လည်းတွေ့ရတယ်။ကျွန်တော်တို့တော်တော်များများတော့ဒီကိစ္စယူဟိုတင်ပြခဲ့ပြီးပါပြီ။ဒါပေမဲ့ပြန်ပြီးတော့ဟိုပြန် wrap the ball လေးပေါ့ပြန်ပြီးတော့အနှစ်ချုပ်လုပ်တဲ့သဘောလေးပေါ့နော်။ဆိုတော့မြန်မာဘက်ကဘလောက်ခိုင်ခိုင်မာမာဟိုရှောက်တဲခဲ့တာတွေ့ရတယ်။
တကယ်တော့ဂမ်ဘီယာဘက်ကတင်ပြတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာတော်တော်များများဟာမငြင်းနိုင်တဲ့အချက်တွေပါကျွန်တော်သတင်းတွေမှာလည်းကြာခဏလုံနေကြတဲ့ကိစ္စတွေဖြစ်တယ်ကုလသမဂ္ဂက FMM လို့ခေါ်တဲ့အဲဒီ Facts Finding Mission ကျလဲဆပူရဲ့ဖွဲ့ရဲ့အစီရင်ခံစာတွေအများကြီးထွက်ထားတဲ့ကိစ္စဆိုတော့ဂမ်ဘီယာဘက်ကအဲ့ဒါတွေကိုပဲအဓိကကိုကပြီးတင်ပြသွားပါတယ်မြန်မာဘက်ကလည်းအဲ့ဒါတွေကိုအကုန်လုံးမဟုတ်ခဲ့ဘူးလို့ဇွတ်မကျင်းပါဘူးတကယ်ညင်းလို့လည်းပဲအတိတ်ပဲရှိမှာမဟုတ်ဘူးဒူရက်စီကြမှာပဲဆိုတော့ဟုတ်တယ်ဒီကိစ္စတွေမှာဒီလိုဖြစ်ခဲ့တာတွေရှိတယ်သို့တော်လည်းပဲဒီကိစ္စတွေဒီ genocide လူမျိုးတုံးသက်ဖြတ်ဖို့ရွေးချယ်တဲ့လုပ်တာမဟုတ်ဘူးအဲ့ဒီတော့တရားဥပဒေစကားဝင်လာပြီအဲ့လိုပြစ်မှုမြောက်ဖို့ဆိုတာ intent အရေးကြီးတယ်ဒါဒီလူမျိုးပျောက်သွားအောင်လုပ်မယ်ဆိုရွေးချယ်မရှိဘူးဆိုတော့သူတို့ဥပဒေရောင်းရခုခံခြေပပါတယ်အဓိကအဖြစ်ဒီလူတွေကျူးလွန်ခဲ့တဲ့ပြစ်မှုကိုပြည်တွင်းဥပဒေရအရေးမူလည်းရှိခဲ့တယ်အင်းနေကိစ္စဆိုစစ်တပ်ကလူတွေကိုယ်လိုအဖြစ်ပြခဲ့ပြီမလဲလိုပြန်ထွက်လိုက်တယ်တကိစ္စနဲ့ပတ်သက်ပြီးပြည်သူတော်တော်များများမကျေနပ်ဘူးဆိုတော့လည်းပြောတယ်ဒီအချက်လက်ပိုင်းကိုသူတို့မငင်းဘူးဆိုတော့မြန်မာရဲ့အဓိကခုခံခြေပါတဲ့ကိစ္စတရားဥပဒေကြောင့်ဖြစ်တယ်နံပါတ်1ရွေချက်မရှိဘူးနံပါတ်2တာဟာ humanitarian crimes ဖြစ်တယ်လူတွေကိုအစုလိုက်ပြန်မောင်းထုတ်ဖို့ကြိုးစားခဲ့တာတွေရှိတယ်ရစက်မှုတွေကျူးလွန်ခဲ့တယ်ဒါပေမဲ့လူမျိုးတုံးဆိုတာမဟုတ်ဘူးနောက်တစ်ခုသူတို့စိန်ခေါ်တာကတော့ဂမ်ဘီယာနိုင်ငံဟာမဆောက်ထားသင့်ဘူးမြန်မာနိုင်ငံရဲ့လူအကြံဂမ်ဘီယာဒုက္ခရောက်ရတဲ့နိုင်ငံမဟုတ်ဘူး။ဒါ OIC ပျောက်ပေးလို့သူတို့ဆွဲဆိုနေတာဖြစ်တဲ့ဆိုပြီးတော့ဟိုဘက်ကလူတွေနဲ့
အမှုပေါ်သွားအောင်ပေါ့လေအဲ့လိုသဘောမျိုးဥပဒေရောင်းကိုအခြေခံပြီးရှောက်လဲတာတွေ့ရပါဘူးအိုအိုက်စီဒါမရှိလို့ရှင်ဂမ်ဘီယာဆိုတဲ့နိုင်ငံငယ်လေးကဘာမှပြဿနာမရှိဘူးဆိုတာမျိုးတော့သူတို့ကတော့ဒါကိုကြိုင်တာပေါ့နော်ဒါပေမဲ့ဂမ်ဘီယာဘက်ကသူတို့ပြောတာကတော့ဒါသူတို့ကိုယ်တိုင် initiative
သူကလည်းကိုယ်တိုင်ဥိုင်စီရဲ့အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေတာအိုးဆိုတော့သူအဖွဲ့ဝင်နိုင်ငံဖြစ်တဲ့ဒီဥိုင်စီအဖွဲ့ကြီးကထောက်ခံလာအောင်သူကြိုးပမ်းတယ်တခြားနိုင်ငံတွေထောက်ခံမှုရဖို့လည်းသူကြိုးပမ်းတယ်ဆိုတော့ဒီထောက်ခံမှုတွေရှိတာမှန်ပေမဲ့လို့ဒီရီသူ့နိုင်ငံတစ်ခုတည်းကဒီအိုအိုက်စီအဖွဲ့ကြီးကထောက်ခံလာအောင်သူကြိုးပမ်းတယ်ဆိုတော့သူအဖွဲ့ဝင်နိုင်
ဒီဂမ်ဘီယာနိုင်ငံကလေသူတို့ဒီဟာကိုအမှုကိုမတင်ခင်ကတည်းကတော့လေဒီအမှုကဂျနိုဆိုက်ဆိုတဲ့စကားလုံးကတော့လေးချက်ပြက်နာဘူးဆိုတော့အမေရိကန်လိုနိုင်ငံမျိုးတော်မှာမြန်မာနိုင်ငံအခုချိန်ဒီဂျနိုဆိုက်မတုံးပါဘူးဒါလူမျိုးနဲ့တက်ဖြတ်မှုဆက်မတုံးပါဘူး နိုင်ငံတော်တော်များများဒီတနမန်ဆက်ဆက်ရေးမှာလည်းတိတ်ကိုသတိထားတဲ့စကလုံးတစ်ခုပေါ့နော်ဆိုတော့ဒါဟုတ်တင်တဲ့အချိန်မှာကျွန်မနဲ့ဂမ်ဘီယာနိုင်ငံနဲ့ဒီအငင်းပွားစရာယူတော့သူအရန်ကြီးထောက်ပြီးတော့ဆိုရတဲ့သူကအချက်လန်နေပေါ့ကုလသမဂ္ဂရှာဖွေထားတဲ့အချက်တွေထားပြီးဒီချက်တွေဒီချက်တွေဖြစ်ခဲ့တယ်ဒါတော့ဒီအချက်တွေကိုယာယီမှာဆက်မဖြစ်အောင်ဟန့်တားဖို့ဆိုတာပဲအဓိကဦးတည်တယ်လို့
ကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန်တော်ကလည်းဒီကျွန
ဒီဘက်ကတင်ပြတယ်လူခွင့်ရေးချိုးဖောက်မှုတွေဟာတော်တော်များများဟာအဲ့လိုလောလောဆယ်ထုတ်ပြစရာလည်းမရှိတော့ဘူးဘာညာဆိုတော့ဒီဟာအဲ့လိုလောလောဆယ်ထုတ်ပြစရာလည်းမလိုဘူးဆိုပြီးတော့လည်းပဲဒါဒီဘက်ကမြန်မာဘက်ကခုခံချိပါတော့ခုခံချိပါတာပေါ့နော်ဒီချိပါတဲ့ရက်ပိုင်းအတွင်းမှာဘယ်ရက်ခိုင်မှာနိုင်ငံသားဖြစ်ခင်ကန့်သက်ခံရတဲ့မွတ်စလင်တွေရဲ့ အခြေအနေတွေရှိတယ်ဆိုတာမျိုးပေါ့နော်ဒါရီကတော့လူခွင့်ရေးရှူထောင်ကဒီလူတောင်းရှူထောင်ကနေပြီးတော့တင်ပြတာတွေရှိတာပေါ့ဆိုတော့အခြေအနေကတော်တော်လေးခက်ခဲနှက်နေပါတယ်ဒေါအောင်ဆန်းစုကြည်လည်းပြောတယ်ဒီရခိုင်ပြည်နယ်ရဲ့အရေးကိစ္စကတမိုင်းကြောင်းနဲ့ချီပြီးတော့ဆိုတော့တော်တော်ရှုပ်ထွေးတဲ့ကိစ္စတစ်ခုဖြစ်တဲ့အခါကျတော့လက်ရှိအခြေအနေရှုပ်ထွေးနေတဲ့အချိန်မှာကိုယ်တိုင်ပြည်ဝင်မှရ
တရားသူကြီးအနေနဲ့ထည့်သွင်းစဉ်းစားမယ်အချက်ဖြစ်နိုင်ပါမလားတရားသူကြီးကတော့အချက်လက်ကိုဥပဒေကြောင့်ကိုနှစ်ခုလုံးစဉ်းစားမှာပဲဒါမှအချက်လက်ထက်ဥပဒေကြောင့်ကိုပဲအာထားပြီးတော့စဉ်းစားရလိမ့်မယ်လို့ထင်ပါတယ်အဲနောက်တစ်ခုကလည်းပဲဒီအမှုဟာဘယ်လောက်ထိပြဿနာကိုပြေလည်နိုင်လဲဆိုတာကိုလည်းပဲတရားသူကြီးကပါစဉ်းစားမယ်ထင်တယ်ဒေါအောင်ဆန်းစုကြီးကလည်းအဲဒါကိုပြောပြပါတယ်မြန်မာနိုင်
อ่าดองซันสุจิอ่ะပြောတယ်လူခုရခိုင်ပြီးမှာဆိုလို့ရှင်ဒါအကျန်းဖတ်မှုရှိလို့ဒီရဲ့အရင်မြစ်ကွာဒီအကျန်းဖတ်မှုတွေကိုနေနေနဲ့ဖြစ်ရပါတယ်လို့တော့သူတို့ကပြောတာပေါ့ဒါပေမဲ့တစ်ဖက်မှာကြာလဲလူခုရွှေရောင်းအကြီးရဲ့ခါကြတော့ဒီလောက်လူဦးရေမြန်များဆဆာကြီးဒီလောက်တပြိုင်နဲ့သွားတဲ့ကိစ္စမျိုးဆိုတဲ့ခါကြတော့ဂမ်ဘီယာထောက်ပြလဲအဲ့ဒါပဲလို့ကျွန်မထင်တယ်သူတို့ကကျွန်တ ဒီကျွန်တော်တို့ဆိုင်မြောက်တိမြောက်တိဆိုတော့ငင်းပွားရဲဆိုတာတက်သူက
ဖြစ်ပြတ်သွားတဲ့အခြေအနေကြီးကတိတ်ကိုဆူဆူဝါးဖြစ်တယ်ပေါ့ဆိုတော့ဒါကြီးကကျွန်တော်စိုက်မြောက်တိမြောက်တိဆိုတော့ငင်းပွားရဲဆိုတာတက်သူကဖြစ်ပြတ်သွားတဲ့အခြေအနေကြီးကတိတ်ကိုဆူဆူဝါးဖြစ်တယ်ပေါ့ဆိုတော့ဒါကြီးကဟန်တာဖို့လိုအပ်တယ်ဆိုတော့ဝဲထောက်တယ်လို့ကျွန်တော်တို့ထင်ပါတယ်ဟုတ်တယ်ကျွန်တော်စိုက်ဆွဲစကားလုံးသုံးပြီးလုပ်လိုက်မှလည်းကဘာမျက်လုံးပြီးမဲ့ ကျွန်တော်တို့ကန်ထုတ်ပလိုက်ပါဆိုတာမျိုးတော့မဖြစ်စင်ဘူးဆိုတာကိုတော့မြန်မာဘက်ကလည်းစဉ်းစားမှတ်ကြည့်ရဖြစ်ပါတယ်အနာရှိရဲ့လက်နက်ရှိရဲ့လူတွေကအထင်တိုင်းမလုပ်
เดี๋ยวมูสเรียหาสิ่งที่เด็กสิ่งนั้นเราไม่ต้องแก้ยาเลยยาอยู่สิ่งนั้นลูกชิ้นชาติเนี่ยลูกนั่นเนี่ยฮันลีบอกเดี๋ยวเราเล่นเนาะนั่นไงเราก็สุราสั่งจีนมาไม่เข้าด่ากูเองเนี่ยมาผู้ชายลูกเล่นชิ้นนั้นลูกไล่เมื่อสุราเนี่ยไม่เอาเอ็นนี่น่าจะอยากเข้าใจลูกชิ้นเลยนั่นเนี่ยมีอารมณ์ล่าจีเนี่ยใช่ไหมตัวที่ตั้งอยู่ที่เนี่ยเนาะเบี้ยวมาเลยดีด่าเราชิ้นกูชิ้นอารมณ์มาบ้างผิดเปล่าลูกปลุกมาเงี้
ဒီကိစ္စတွေမှာနှစ်ထောင်ဆက်ကိုသင်ခန်းစာယူပြီးတော့ဘလောက်ထိတိုးတက်ကောင်းမွန်လုပ်သွားနိုင်မလဲဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရအောင်။ဒီကအဲ့ဒါပဲမျောလင့်ပါတယ်။တကယ်လည်းမြန်မာနိုင်ငံဟာလူခွင့်ရေးရဲစဲချိုးဖောက်မှုတွေဒီကိစ္စတွေမှာကဘူးတခြားကိစ္စတွေမှာလည်းအများကြီးရှိနေတယ်။တရားစီရင်ရေးမမှန်ကန်တာတွေဖောက်လွှတ်ဖက်ပြန်ဖြစ်နေကိစ္စတွေအားလုံးဟာဒီမှာတခန့်ရပ်ပြီး
်